ရှင်များခင်ဗျာမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်ခြေပြမင်ကုန်းမှာတိုင်းပြည်ငံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်အသစ်နဲ့လည်းရှေ့ဆက်သွားဖို့ပြောကြားသွားတဲ့ဒီဒေါ်အောင်ဆန်းစုကြည်ရဲ့မင်ကုန်းပေါ်မှာသဘောထားအမြင်တွေကိုကျွန်တော်တို့လက်လန်းမိသလောက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလီလိုင်းပေါ်မှာရောက်ရှိနေပါပြီဆိုတော့ရင်ဆုံးတော့ကျွန်တော်ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အောင်တူဖြစ်တဲ့ဦးရထုံးသဘောထားကိုရေဝီရသဘောထားကိုကျွန်တော်အရင်နားထောင်နေပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့ဒီလူလူကမျောလင်းသလောက်အပြောင်းလဲတွေမဖြစ်တာကိုအတိအမှတ်ပြောသွားပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုးတက်တဲ့အပိုင်းတွေရှိတဲ့အစိုးရကလုံနိုင်စွမ်းရှိသလောက်လုပ်နေတယ်ဆိုပြီးတော့လည်းပြောသွားပါတယ်။ဆိုတော့ဒီအစိုးရတနည်းတာလုပ်ခဲ့တာတွေကဒီမိန်ကုံးမှာထင်ရခဲ့ရလားဦးရထုံးရဲ့သဘောထားဆွေးနွေးပြပါခင်ဗျ။အ
ဲဒီမိန်ကုံးမှာတော့ဒေါ်အောင်ဆန်းစုကြည်ကဒီရေးကြည့်တဲ့ကိစ္စအပိုင်း၃ပိုင်းခွဲပြီးတော့သူပြောသွားတာပေါ့လေအဲ့လိုပြောသွားတဲ့အခါမှာတစ်ခုလုံးခြုံပြီးတော့ပြောမယ်ဆိုရင်တော့ဒီအပိုင်း၃ပိုင်းဟာဒီရှင်းရှင်းလင်းလင်းနဲ့အဲတို့ထိထိရောက်ရောက်ပြောကျင်တဲ့အပိုင်းကိုဒီပုံပေါ်အောင်မပြောနိုင်နဲ့ရောထွေးပြီးတော့ဟိုခေါင်းစဉ်တစ်ခုတက်ပြီးပြောနေတဲ့အချိန်မှာတခြားကိစ္စတွေဝင်ပြီးတော့ရောပြောမိတာအဲတစ်ခုနဲ့ကဒီပိုင်းပိုင်းခြားခြားမရှိတာအဲ့ဒါလို့ဒီတွေ့ရတယ်ပေါ့နော်အဲ့တော့သူကအဓိကပြောချင်တာကတော့သူတို့ဆိုးရတက်လာတဲ့အချိန်မှာအပြောင်းလဲသူတို့ဒီရွေးကောက်ပွဲမတိုင်ခင်ဂရီပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုပ်လိုက်လုပ်နိုင်ခဲ့ပြီအဲ့စနစ်အပြောင်းလဲကတော့သူတို့အဆိုရအဖွဲ့ရဲ့တာဝန်ဖြစ်တယ်ပြည်သူလူထုတွေကအပြောင်းလဲရတော့ပြည်သူလူထုတွေကိုယ်တိုင်လည်းပြီးပါပဲဆိုပြီးတော့နိုင်ငံရေးအပိုင်းကိုသူပြောသွားတယ်။နောက်ဒုတိယအပိုင်းကတော့မြို့သားယဉ်ကြားစေရေးနဲ့နိုင်ငံရေးကိစ္စအဲ့ဒီမှာလည်းအခက်အခဲတွေရှိတယ်ဆိုတဲ့အကြောင်းကိုပြောရင်းနဲ့ဒီကျွန်တော်တို့ဟိုဒီဟောပေါ့နော်ဒီအစိုးရအဖွဲ့ဝင်တွေကိုနိုင်ကောကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အဖွဲ့တွေရဲ့စိတ်ထဲမှာပါအဂရိတရားကျင်းဖို့ဆိုတာကိုသူကပြောသွားတယ်ဒီမှာကျွန်တော်တို့ဒီဆွေးနွေးစူးစမ်းပေမဲ့လည်းเนาะလို့တော့တော့စိတ်ချစ်ရအောင်ကြီးတော့မအောင်မြင်သေးဘူးဆိုတဲ့ဥစ္စာကိုသူဝန်ခံသွားတယ
်။ဟုတ်ကဲ့။
နောက်ဆုံးတစ်ချက်ကတော့ပြည်သူလူထုပေါ်မေတ္တာထားရေးဆိုတာပြောရင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဟိုအခုမှကျွန်တော်တို့ဒီအလုံးတိုင်းနေဖွံ့ဖြိုးတိုးတက်လာဖို့အတွက်အဲလမ်းမဆက်သွယ်ရေးတွေလက်စမီရရှိရေးတွေအတွက်စပြီးတော့လုပ်ပါမယ်ဆိုတဲ့ဥစ္စာကိုဝန်ခံသွားတာပေါ့နော်။အဲလိုကျွန်တော်တို့ဒီတုံ့တက်လို့ရပါတယ်။
โอเคကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရင်းနဲ့ပေးပို့တော့နောက်ဒီ Facebook ပေါ်ကနေကျွန်တော်တို့လှမ်းပြီးတော့ရေးဟိုမှတ်ချက်တွေပေးထားတယ်တချို့ရှိပါတယ်ဒီထဲမှာ Facebook ပေါ်ကမှတ်ချက်ဟိုတစ်ခုနှစ်ခုအရင်ဆုံးကျွန်တော်ဒီနေရာမှာဖော်ပြချင်ပါတယ်တစ်ခုကတော့ထထကြည်ဆိုတဲ့အကောင့်နဲ့ပါသူကတော့အမေပြောသွားတာတွေကမြန်မာပြည်သူတွေအတွက်အားရနေပါပဲတကယ်စေနာမြစ်တာတွေနဲ့လှုပ်ဆောင်နေတယ်ဆိုတော့အကျွမ်းမြတ်ယုံကြည်တယ်အခက်ခဲဆိုတော့ဘာလို့လို့ရှိနေမှာပဲဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကျော်စန်းဝင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့အရင်ဆောင်ဘုတ်ကပြောင်းလဲချိန်တက်ပြီလို့မဲဆွဲစီယုံခဲ့တာမြန်မာပြည်ပြောင်းလဲဖို့ရည်ရွယ်ချက်နဲ့ပေးခဲ့တာပါတဲ့ပွဲထက်ကနေရုံထွက်နေရတဲ့အစိုးရတရားတနည်းဆိုတဲ့အချိန်နဲ့ပြည်သူတွေရဲ့ဆန္ဒတွေအားလုံးကိုဘယ်နည်းနဲ့မှလုံမပေးနိုင်ပါဘူးတဲ့တိုင်းသားစစ်ပွဲကတမျိုးရခိုင်ကိစ္စကတပုံဒီပြဿနာတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ဖြေရှင်းသွားရင်ပြည်လည်နိုင်ပါလိမ့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပြည်သူတွေနဲ့အတူလို့ပြောသွားတာလို့ထင်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်ဒါတွေကတော့ Facebook ပေါ်ကကျွန်တော်တို့ပေးထားတဲ့မှတ်ချက်တချို့ပါဆိုတော့ဒီနိုင်ငံတကာသတင်းမီဒီယာတွေမှာတော့ဒီအစိုးရတဲ့လက်ထက်မှာအပြောင်းလဲတွေနှေးနေတယ်ဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့မင်းကုန်းထဲမှာအတိအမှတ်ပြုလက်ခံပြောဆိုတယ်ဆိုပြီးတော့သတင်းတွေအဖြစ်နဲ့ဖော်ပြတာကိုတွေ့ပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ဟိုသတင်းစာဆရာဦးမြင့်ကျော်ကိုမေးချင်ပါတယ်ဆိုတော့ရေဘူးရအဖြစ်မြန်မာသတင်းမီဒီယာတွေနဲ့လူလူချားမှာရောမင်းကုန်းပေါ်မှာရေဘူးရအဖြစ်ဘလို့သဘောထားမျိုးတွေရှိတာတွေ့ရလဲ
ဟုတ်ကဲ့ဟိုလူလူကတော့ဟိုနိုင်ငံရေးသမားတွေကိုမပြောဘူးပေါ့နော်တာမန်လူလူကတော့ဒီမေကွန်ရဲ့ဟိုဒေါ်ဆန်းစုကြည်ရဲ့ရိုးရိုးသားသားပြောဆိုမှုပေါ့လေသူ့ရဲ့စကားလုံးတွေကဟိုပွင့်ပွင့်လင်းလင်းရိုးရိုးသားသားပြောဆိုမှုအဲ့ဒါတွေကိုသူတို့ခံစားရပြီးတော့ဟိုသဘောကျကြတဲ့ဟာမျိုးတော့ဟိုကြားရတော့ပေါ့နော်အများစုကတော့သဘောကျကြကြားတယ်ဟိုဒါပေမဲ့နည်းနည်းလေးဟိုဒီထက်ပိုပြီးတော့ဟိုတိတိပပဘယ်လိုမျိုးစီးပွားရေးကိုလုပ်မယ်လို့ဘယ်လိုမျိုးအပြောင်းလဲကိုလုပ်မယ်လို့အဲ့ဒါမျိုးကိုနားထောင်ဖို့မျှော်လင့်ထားတဲ့တချို့တော့သူတွေအနေနဲ့တော့ဒီမိကုံကဟိုမျှော်လင့်ထားတဲ့လောက်သေးစိတ်ဟိုပြောဆိုတာမျိုးမရှိဘူးလို့အဲ့လိုမျိုးခံစားရတာလည်းရှိတယ်။နောက်ခုကတော့လွတ်တော်နဲ့အစိုးရအဖွဲ့ရဲ့ဟိုကိုယ်ပြပြမရှိဘူးပေါ့နော်လွတ်တော်အပေါ်မှာ ဒီပါတီရဲ့ဩဇာလွှမ်းမိုးမှုတို့အဲ့လိုကိစ္စမျိုးတွေကိုလည်းဟိုပြောဆိုသွားတာမရှိတာရဲ့နောက်ကတရားဥပဒေစိုးမိုးမှုအခုချိန်ထိသိပြီးတော့ထူးထူးခြားခြားမရှိသေးတဲ့ဟာမျိုးအဲ့ဒီမျိုးတွေမပြောသွားတာရဲ့အဲ့ဒါမျိုးကိုတော့ဟိုကြားကျင်ရတယ်ဒီဟာမျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးမှတ်ချက်ပေးမလဲဆိုတော့အဲ့ဒါမျိုးတော့မကြားရပေါ့နော်အဲ့ဒီအပိုင်းတွေကတော့ဟိုကျွန်တော်တို့အနေနဲ့လည်းနားထောင်ခြင်းတဲ့အပိုင်းတွေပေါ့နော်
โอเคเจซูอ่ะကျွန်တော်တို့အခုတိုက်လေလံဆွေးနွေးပွဲကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ဒီထဲကတော့ဒီဒေါက်တာတန်းတင်ပါသူကမြင်းမှုစကိုင်းတိုင်းမြင်းမှုမျိုးอ่ะပါဒေါက်တာတန်းတင်ရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคခင်ဗျာဒေါက်တာဆန်းစုကြည်ပြောသွားတယ်ကျွန်တော် NLD ရဲ့ဆောင်းပုတ်ပေါ့နော်ပြည်သူနဲ့အတူဆိုတာကိုကျွန်တော်တော်တော်ကြိုက်ပါတယ်ဒါပေမဲ့လို့အဲ့ဒီဆောင်းပုတ်အတိုင်းအောက်ခြေကလိုက်နာမယ်ဆိုမှပိုကောင်းမှာပါအခုကငါတို့နိုင်ရတဲ့ပါတီပဲဆိုပြီးတော့ပြည်သူကိုမတိုင်းမြင်ဘူးလုပ်ချင်အောင်လုပ်တယ်အာဏာရှင်ဆန်ဆန်လုပ်တယ်ဆိုတာကိုကျွန်တော်တို့တွေ့နေရပါတယ်ဥပမာကျွန်တော်တို့မြို့မှာဝစုကြီးကိုမရှိပါဘူးအခုကြီးရုပ်ကိုလူသူမမြင်ရတဲ့ကလားတင်းကြီးမှာထားဖို့လုပ်နေရပါတယ်ပြည်သူရင်မြင်နေတာကတော့မြို့လေကောင်မှာကျွန်တော်တို့မုံရမှာလည်းမြို့လေကောင်မှာသခိုင်းမှာလည်းမြို့လေကောင်မှာချောင်းမှာလည်းမြို့လေကောင်မှာခုကပြည်သူမကြိုက်တဲ့နေရာမှာတွားပြီးတော့ထားဖို့ပါတီရဲ့ဆုံးဖြတ်ချက်နဲ့လုပ်နေပါတယ်သာပြည်သူနဲ့အတူဆိုတဲ့ဆောင်းပုံးနဲ့လုံးဝကွဲလွဲနေပါတယ်သူကတိုင်းဝန်ကြီးချုပ်ကနေခွင့်ပြုတယ်ဆိုပြီးတော့ထိုတင်းလုပ်နေကြပါတယ်ခင်ဗျာဆောင်းပုံးနဲ့ကဲညီအောင်လုပ်ရင်ကောင်းမယ်လို့ထင်ပါတယ်တိုင်းဝန်ကြီးချုပ်ရောဆောင်းပုံးကိုလိုက်နာပါလို့ကျွန်တော်အနေနဲ့ကြံပြုချင်လို့ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်နောက်တစ်ခုကအခုကျွန်တော်တို့စာပေးပို့ထားတာလည်းရှိပါတယ်ကူမဲအောင်ဆိုတဲ့ပုဂ္ဂိုလ်ကသူ့ရဲ့စာအုပ်လဲမိုက်တန်စင်ကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးမယ်
ဟုတ်ကဲ့ပါရှင်သူရေးသားထားတာတော့ကျွန်တော်နာမည်ကိုမဲအောင်ပါပြည်သူတွေဆိုတဲ့ကျွန်တော်တို့တွေကဝိုင်းပြီးတော့ contract တိုက်အသစ်စောက်ပေးဖို့ NLD ကိုယုံကြည်ကြည်နဲ့ထိုးအပ်လိုက်ပါတယ်ပြည်လည်တိစောက်ရေးကိုကြက်ကြက်နနမတိစောက်နိုင်တာလားတိစောက်ခွင့်အခက်အခဲတွေရှိနေရလားဘယ်လိုကစပြီးတော့တိစောက်ရမယ်မသိလို့လားတော့မသိဘူးအခြေခံလူတန်းစားဘဝတွေကပိုပြီးတော့ခက်ခဲလာနေတာကိုတွေ့နေရပါတယ်အစိုးရဆိုတာကြောက်စရာမဟုတ်တော့တဲ့အချိန်တည်းကဖန်တီးပေးခဲ့ပြီဆိုပေမဲ့လည်းတကယ်အမှန်တရားနဲ့အတော်ကင်းကွာနေတဲ့မိန်ကွန်းလို့ဆိုကြပါတယ်ပြည်သူနဲ့အတူရှေ့ဆက်ပြီးတော့အတူတကွာချီတက်ချင်းရင်အောက်ခြေထိထိတွေ့ပါပြည်သူအတန်စစ်စစ်ကြားအောင်ဆောင်ရွက်ပါကလထိုင်းမော်ရောက်ပြီးငါတကောကောပြီးတော့ဘဝမေ့နေသူတွေများစွာရှိနေပါ၍တေချာစီစစ်နိုင်မှကျွန်တော်တို့တိုင်းပြည်တိုးတက်ပါမည်လို့ပြောလိုက်ပါရစေလို့យေတာထားတာပါ။ဟု
တ်ကဲ့ကျေးဇူးပါ။ဒါတော့ဆက်စောဒီဒေါက်တာတန်းမြင့်ဒေါက်တာတန်းတင်ပြောသွားတဲ့သဘောထားနဲ့ခက်ဆင်စင်ပါပဲ။ဆိုတော့ဒီဆက်စောကတော့ကိုမြင့်ကျော်လည်းထောက်ပြသွားတာရှိပါတယ်။ကျွန်တော်တို့ကဒီမှာမင်းကုန်းနဲ့မှပြောသွားတာတွေနဲ့ပတ်သက်လို့ဆွေးနွေးနေတယ်ဆိုရင်လည်းပြောမသွားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကြီးဖို့လိုလိမ့်မယ်ထင်ပါတယ်။အထူးသဖြင့်ကတော့ဒီ NLD ကအစိုးရမဖြစ်ခင်မှာတခြားလုံးပြောလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်မဲ့ကိစ္စမျိုးတွေနဲ့ပတ်သက်လို့လည်းဟိုဘာမှဟိုထက်သွင်းပြောကြားသွားတာတွေမရှိပါဘူး။အဲဆိုတော့ဒီဒါနဲ့ပတ်သက်လို့ဥယျာဉ်ထွန်းသဘောထားဘယ်လိုရှိလဲ။အခုမင်းကုန်းနဲ့မှမပါတဲ့ကိစ္စတွေအရေးကြီးပြီးကြံခဲ့တဲ့ကိစ္စတွေဘာတွေရှိရလို့မြင်လဲ
။အဲမှန်ပါတယ်ဗျ။အဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတို့ကျွန်တော်တို့အခုဉာဏ်ဉာဏ်ရေးဆွေးနွေးပွဲမှာဆိုလို့ရှိရင်လည်းတကယ်လက်တွေ့မှာရင်ဆိုင်နေရတဲ့ပြဿနာတို့တိတိကျကျလေးတွေပေါ့အခက်အခဲလေးတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ပြောသွားတာမတွေ့ရပါဘူးအဲ့လိုမပြောတာကကျွန်တော်စိတ်ထဲမှာတော့တမင်တရားကိုဒီမပြောဘဲနဲ့ခြံထားလို့ပုံရပါတယ်အဲဒါတွေပြောလို့ရှိရင်ဟိုကောင်းကျိုးတဲ့ဆိုးကျိုးညာဖြစ်စေမလားပေါ့နော်ဒီမြို့သားရင်ကြားစေရေးဆိုတဲ့ဥစ္စာကိုပြောရင်းနဲ့ငင်းငယ်ပြဿနာနဲ့ဒါနဲ့လည်းဆက်ဆက်နေပါတယ်လို့ပြောပြီးတော့တက်မတော်နဲ့ဒီ NLD အစိုးရနဲ့ကြားမှာညှိနှိုင်းရတဲ့အခက်အခဲတွေကိုဒီပုံမှန်နေနေထုတ်ပြီးတော့ပြောမသွားပဲခြံသွားတာကိုတွေ့ရပါတယ်။နောက်သူအနေနဲ့ဟိုဒီကျွန်တော်တို့ NLD အစိုးရတက်လာတဲ့အချိန်မှာအအောင်မြင်ဆုံးလုပ်နိုင်ခဲ့တဲ့ကျွန်တော်တို့အမေရိကန်ရဲ့ sanction ပေါ့ sanction ရုပ်သိမ်းအောင်ဟိုစူးစမ်းဆောင်ရွက်နိုင်တဲ့ကိစ္စကိုလည်းဒီနိုင်ငံမှာဖော်ပြမသွားပါဘူး။ဒါတွေကဒီ NLD အစိုးရအတွက်အမှတ်ရဟိုအမိုက်ရမဲ့ကိစ္စတွေဖြစ်ပါတယ်ဒါတွေလည်းအမှန်တကယ်ကတော့ဖော်ပြပြီးတော့အချက်အလက်နဲ့ဒီကောင်းကျိုးတွေကိုကျွန်တော်တို့ဒီဖော်ပြနိုင်လို့ရှိရင်ပို့ပြီးတော့ဟိုအသက်ဝင်မှာပေါ့လေဒီနေ့ကအဲ့ဒါလို့ကျွန်တော်တို့ခံစားရပါတယ်
โอเคกูมีจ่อไอ้ตัวเราครับเนี่ยกูมีจ่อแล้วซะตัวก็ดีเก้งเนี่ยเฉล็ดที่อาเนี่ยเคสမျိုးนี่นอกทุกอ่ะติชาပြောတင်ပြောထိုက်တဲ့ဟာတွေပါမလာဘူးမျောလဲထားပြီးတော့နားထောင်နေတဲ့အတန်တွေဟိုကိစ္စမျိုးတွေပါမလာဘူးဆိုတာမျိုးပြောပါတယ်ဆိုတော့ဒီဖွဲ့စည်းအချက်ပုံအခြေခံဥပဒေဟိုပြင်ဆင်ရေးကိစ္စမျိုးနဲ့ပတ်သက်လို့တကယ်တော့ energy ကဟိုအစိုးရမဖြစ်ခင်တော့ဒီဇိုင်းမဲ့ဟိုတော်တော်ပြောခဲ့တဲ့ကိစ္စဒါတွေပါမလာတဲ့အပေါ်မှာရောကိုမြင့်ကျော်သဘောထားဘယ်လိုရှိလဲ
โอเคโอ้ဖွဲ့စည်းအချုပ်ပုံပြင်ဆင်ရေးကိုအခုကျွန်တော်တို့ဟိုကြားသိရတဲ့လောက်ပေါ့လေကြားသိရဆိုတာအများပြည်သူကြားသိရတာတော့မဟုတ်ဘူးဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဒီသတင်းမီဒီယာနဲ့ဟိုဟိုလွတ်တော်ကိုယ်စားလှယ်တွေ NND ဘက်ကကိုယ်စားလှယ်တွေနောက်က NRPC တို့ဘာလို့ ਨੇ တွေ့တဲ့အခါမှာသူတို့ကတော့ဒီဟိုဟိုငင်းငင်းရေးဖြစ်စဉ်ငင်းငင်းဆွေးနွေးမှုနဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ ਨੇ ဒီဖြစ်စဉ်ကြီးနဲ့ဟိုနိုင်ငံရေးဆွေးနွေးပြီးတဲ့နောက်မှာမှဟိုဖွဲ့စည်းပုံပြင်ဆင်ရေးကိုတပါးလေးလုံးမယ်ဆိုတဲ့ဟာမျိုးကိုအယူဆမျိုးကိုတို့ဟိုပြောင်းလဲသွားတဲ့သဘောမျိုးတွေကျွန်တော်တို့သိရတာပေါ့နော်ဆိုတော့ဒီဟာကဟိုဟိုဘဝင်ကြတာမကြတာတပိုင်းပေါ့လေသို့တော့အဲ့ဒီဟာလည်းပြည်သူကိုဟိုချပြတဲ့နဲ့သိတဲ့နဲ့လို့ကျွန်တော်တို့ထင်တယ်ကျွန်တော်တို့ကတော့အဲ့လိုမေးမြန်းမှုတွေအများသိရတယ်သို့တော့ဟိုတချို့တော့ကိုယ်စားလှယ်တွေပြောတယ်အဲ့ဒီငင်းငင်းဖြစ်စင်တဲ့မှာထဲဝင်ပါနေတဲ့ကိုယ်စားလှယ်တွေကအဲ့လိုပြောတယ်သို့တော့ပြည်သူကလည်းဒီခြေကံဖွဲ့စည်းခြေကံခြေကံဥပဒေပြင်ဆင်ရေးဆိုတာအေးငင်းငင်းဖြစ်စင်တဲ့တပါးလေးပဲလုတ်တော့မယ်ဆိုတဲ့ဟာကိုပြည်သူတွေလည်းသိတဲ့တယ်လို့ကျွန်တော်ထင်ပါတယ်ဟိုအခုချိန်ကြီးတော့ပြည်သူကအဲ့ဒီဟာကိုကိုယ်ကိုယ်ပြားမသိရတဲ့အနေထားဖြစ်နေတာပေါ့နော်
โอเคครับคุณเจ้าเจซุครับเราทุกคือที่ซวนิเวศตัวโกสาติชุไปปูทาเราเลยเว้ยตะเลสาเนี่ยพอปะไปขึ้นมาเลยอะยินซงสาตะซองก็တော့เราเราตึงลัวมูဆိုပြီးเรา Facebook ก็ไปปูทาเราแมสุมนพัดปะไปบ่ครับ
เราก็နိုင်ငံရေးปัญญาရေးสีบัวရေးน้ําไม่เหลบาวだใบแม้ลูมูเยโกတော့น้าเหลบาได้ญัญมีตะลောက်อาจารย์ไปขึ้นมาได้อะคู่อซูยะโกไม่ก้าวมูโลไม่ပြောเสียขึ้นมาอูตีนพี่โลနိုင်ငံโกเราอุ้ฉုံနေပြီလေမကောင်းဘူးလို့မပြောစေချင်တာကကျွန်တော်တို့တနိုင်ငံလုံးလေးစားရတဲ့လွတ်လပ်ရေးဖခင်ရဲ့တမိဖြစ်နေလို့ပါအမေစုဟာအသူ့အဖေရဲ့ခြေရာကိုနင်းပြီးတော့နိုင်ငံကိုတိုးတက်ပြောင်းလဲအောင်လုပ်မှာပါသူ့အဖေရဲ့နာမည်ကိုဖျက်ဖို့နိုင်ငံကိုအုပ်ချုပ်တာမဖြစ်နိုင်ပါဘူးဒီတော့ပြောင်းလဲဖို့ကအမေစုကစွမ်းအားမရှိပါဘူးတယောက်တည်းတစ်ဖွဲ့တည်းပြောင်းလဲလို့မရတယ်လို့ပြည်သူဘက်ကနေအစိုးရပြောင်းလဲလိမ့်မယ်ဆိုပြီးထိုင်နေလို့မှမရတာအစိုးရကပညာရေးဖွံ့ဖြိုးဖို့လုပ်ရင်ပြည်သူကပညာရှင်ဖြစ်ဖို့ကြိုးစားရမယ်။ပညာတက်မှတွေးခေါ်တတ်မယ်။တွေးခေါ်တတ်မှစီးပွားရေးလုပ်တတ်မယ်။စီးပွားရေးလုပ်တတ်မှလူမှုရေးတက်မယ်။လူမှုရေးတက်မှလူမျိုးမရွေးဘာသာမရွေးညီကိုမောင်နှမတွေလိုချစ်ခင်တက်မယ်။အဲ့လိုချစ်ခင်တက်မှသာရာဇဝတ်မှုတွေ၊မရိမှုလူတက်မှုမွေးစေမှုတွေလည်းပပျောက်သွားမှာဖြစ်ပါတယ်။ကျေးဇူးအထူးတင်ပါတယ်တဲ့။တိမ်လွာမိုးပါ
โอเคมาตามาสมองเราတို့ Facebook ကနေဟိုပို့ပို့ထားတဲ့မှတ်ချက်ကိုမဆုံမဖတ်ပြပေးခဲ့တာပါဆိုတော့ကျွန်တော်တို့ဒေါ်ဆက်ဆွကြည်ရဲ့ဒီမိန်ငုံးထဲမှာလည်းဒီဟိုသူပြောသွားတာရှိပါတယ်အစိုးရစနစ်ကိုပြောင်းမှုစူးစမ်းတဲ့နေရာမှာပြည်သူလူထုအနေနဲ့လည်းတာဝန်ယူမှုရှိဖို့လိုတယ်ဆိုတော့ပြောသွားပါတယ်ဆိုတော့ဒီနေရာမှာဟိုဥယျထုံးကိုမေးချင်ပါတယ်လူထုအနေနဲ့ရောဘာတွေဟိုတာဝန်ယူဖို့လိုသလဲလူထုဘက်ကဟိုလှုပ်ဆောင်ပေးဖို့အားနည်းနေရရောရှိနေသလား
အပြောင်းလဲဆိုတဲ့ဥစ္စာမှာကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့မိန်ကွန်းမှာဖွင့်ဆိုထားတာကတော့စနစ်အပြောင်းလဲနဲ့ပြည်သူလူထုအပြောင်းလဲဆိုပြီးတော့သူကအဲ့လိုဖွင့်ဆိုထားတာပေါ့လေကျွန်တော်အမြင်ကတော့ဟိုအပြောင်းလဲဆိုတာဒီအစိုးရရန်အစိုးရအဖွဲ့ထိဆုံးမှရှိတဲ့အစိုးရအဖွဲ့အပြောင်းလဲနဲ့အောက်မှာရှိတဲ့ကျွန်တော်တို့ဟိုရန်တရားပေါ့ရန်တရားဆိုဒီမှာဝန်ထမ်းတွေပေါ့နော်အောက်ကကျွန်တော်တို့ပြုံးကနေပြီးတော့ညွှန်ချုပ်အထိပေါ့အဲ့ဒီနှစ်ခုရှိတယ်လို့ထင်ပါတယ်အဲ့တော့အခုတို့ NLD အစိုးရအနေနဲ့ကတော့ထိတ်ဆုံးအစိုးရအဖွဲ့အပြောင်းလဲလုပ်လိုက်နိုင်ပြီအဲ့ဒီအစိုးရအဖွဲ့ကိုလည်းတန့်ရှင်းအောင်အခရီးတရားကျင်းအောင်ဒေါ်ဆန်းစုကြည်စူးစမ်းနေတယ်အောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆပါတယ်ဒါဟိုဘုဒ္ဓတိတော့ဘာမှဆိုးလို့ရမကြောက်ဘူးပေါ့ဒါနည်းနည်းပါးပါးအပြစ်ရှိတဲ့လူတွေလည်းအေးအေးယူလိုက်နိုင်မယ်ဆိုတာကိုသူဖော်ပြပါတယ်အဲ့ဒီအောက်ခြေကဒီရန်တရားကြီးမှာကတော့ကျွန်တော်ပညာရေးမှာတရားစီရင်ရေးကဏ္ဍတွေမှာနောက်ပြည်သူလူထုနဲ့ဆက်ဆံတဲ့ကဏ္ဍတွေမှာအပြောင်းလဲတွေကသိပ်ပြီးသိတာထင်ရှားတာမရှိဘူးအဲ့ဒီဟာတွေကိုပါဝင်ဖို့ဆိုရင်ကျွန်တော်တို့ကစနစ်တစ်ခုကိုညွှန်ပြဖို့လိုပါတယ်ဘယ်လိုဟာမျိုးလဲဆိုလို့ရှိရင်အပြန်အလှန်ထိန်းကျောင်းရမှာပေါ့အဲ့တော့ပြည်သူလူထုရဲ့ကိုယ်စားဒီလွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်အဲ့ဒီအစိုးရအဖွဲ့ဒီရန်တရားကြီးကိုခေါင်းဆောင်နေတဲ့ဝင်ကြီးတွေကိုသွတ်တော်ကနေပြီးတော့မေးခွန်းတွေမေးချင်းကျွန်တော်တို့အစိုးရတင်ချင်းအားဖြင့်အပြန်အလှန်ထိန်းကျောင်းပေးပါအစိုးရမျိုးဆိုလို့ရှိရင်တော့ဒါနည်းနည်းပို့ပြီးတော့လက်တွေ့ကျလိမ့်မယ်လို့ထင်ပါတယ်အဲ့တော့ပြည်သူလူထုဘယ်လိုပါဝင်ရမလဲဆိုတဲ့ကိစ္စမှာကျွန်တော်တို့အဲ့ဒီလိုပဲနားလည်ပါတယ်အဲ့ဒီအခန်းကဏ္ဍလေးကိုပြောဖို့သူကြံသွားတယ်လို့ကျွန်တော်ယူဆပါတယ်
โอเคเจซุบครับเนี่ยตลอดชินนี่ไปพูดท่าได้สารีติชูก็เลยเป็นเราดีเนี่ยมาลิ้นตึนลงทับไปพอปะไปขึ้นมาแล้วตู้ก็เราเราโกท้นเนี่ยมาเราอีเมลเนี่ยไปพูดท่าเราโกท้นเนี่ยสาวโกยันในพับปะไปบ้างครับ
ดองซันสุจิเนี่ยเมงงงก็หน้าท้องนี่มั้ยส่วนอปอยังอาภิญก้าวมาเลยปิดูเมียก็ดีโลอซูยาเนี่ยลุส่งหมู่ฤเนี่ยปัดตัดไปแล้วยังก็ชะปะเกราไม่ရှိแก่บ่าวအခုလိုပြည်သူများကိုတလေးတစားနဲ့မိန်ကုံးပြောတဲ့အတွက်လေးစားမိပါတယ်။ဒါပေမဲ့ပြောသွားတဲ့မိန်ကုံးရဲ့အနှစ်သာရပိုင်းကိုကြည်ရင်သိပြီးတော့စိတ်ကျဉ်တတ်မှုမရှိတာတော့အမှန်ပါ။အစိုးရရဲ့ရှေ့ဆက်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမတေချာတဲ့ဝေဝါးတဲ့ကိရိတွေပေးသွားပါတယ်။တိကျပြတ်သားတဲ့လုပ်ငန်းတွေနဲ့နိုင်ငံကိုဘယ်လိုရှေ့ဆက်မလဲဆိုတာခြားပြနိုင်ပိုကောင်းမယ်လို့ထင်ပါတယ်။နောက်တစ်ချက်ပြောသွားတာကပြည်သူတွေနဲ့အတူရှစ်ခီးကိုရှောက်လန်းခြင်းနဲ့ဆိုတဲ့စောင်းမုံလေးတစ်ခုထပ်ပြီးပြောပါတယ်။ဒါဟာအလွန်ကောင်းပါတယ်။ဒါပေမဲ့လက်ရှိနေထားရအစိုးရနဲ့ပြည်သူအာဏာပြိုင်တဲ့အခါမှာမြည်သူများရဲ့သဘောကိုအလင်းမထားဘူးဆိုတာဗိုလ်ချုပ်အောင်စန္ဒရာနာမည်ပေးခဲ့တဲ့ကစိတ်မကောင်းစွာကြုံတွေ့ခဲ့ရပြီးဖြစ်ပါတယ်။နောက်နောက်ဒီလိုဆက်ဖြစ်နေမယ်ဆိုရင်ပြည်သူများနဲ့တသားတည်းမဖြစ်နိုင်ပါဘူး။တမတော်ကအခုလက်ရှိအနေထားရအစိုးရအဖွဲ့ထဲမှာနေရာတိုင်းမှာ25ရာခိုင်နှုန်းပါနေတော့ဒေါ်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ဝင်များအချင်းချင်းကိုအရင်တသားတည်းဖြစ်အောင်လုပ်ဖို့လိုအပ်ပါတယ်။ရွေးကောက်ခံအစိုးရအဖွဲ့ကပြည်သူတွေနဲ့အတူရှစ်ခီးကိုရှောက်လန်းရန်စီစဉ်နေတဲ့အချိန်မှာအလိုလျောက်ဖြစ်လာတဲ့25ရာခိုင်နှုန်းကကန့်လန့်ကန့်လန့်နဲ့ဆိုဘလို့မှခီးမရောက်နိုင်ပါဘူး။နောက်တစ်ချက်ကတမတော်ကိုလည်းဒေါအောင်ဆန်းစုကြည်ထိန်းနိုင်မှရပါမယ်။ဒါမှမဟုတ်ရင်တော့အစိုးရလှုပ်ချင်တာလှုပ်တမတော်ကလှုပ်ချင်တာလှုပ်ဆိုရင်လည်းအိပ်ပေါက်နဲ့ဖားကောက်သလိုဖြစ်နေပါလိမ့်မယ်။အချုပ်အားဖြင့်ပြောချင်တာကပြည်သူတွေအနေနဲ့အစိုးရနဲ့အတူရှောက်လန်းဖို့ဆိုရင်မခက်ပါဘူး။ဒေါ်အောင်ဆန်းစုကြည်ဘာပြောပြောပြည်သူတွေအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ရှောက်လန်းဖို့အသင့်ဖြစ်နေတာကြားလာပါပြီ။ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြည်သူတွေကိုရှေ့ဆောင်လမ်းပြမှုပေးတဲ့နေရာမှာတိကျပြတ်သားတဲ့လမ်းညွှန်မှုတွေ၊မူဝါဒတွေတိတိကျကျရှိဖို့ပဲလိုတာပါ။နှင်ဟောင်းလိုဝေဝေဝါဝမူဝါဒတွေနဲ့ဆက်ပြီးတော့မလျှောက်လန်းစေချင်တာတော့အမှန်ပါ
။ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုထွန်းမြင့်ဆိုပြီးတော့အီးမေးလ်နဲ့ပေးပို့ထားတဲ့စာကိုရန်နဲ့ဖတ်ပြပေးခဲ့တာပါ။ဆိုတော့ဒီအခုလက်တလုံးမှာဒီငင်းငယ်ဒီဒေါ်ဆန်းစုကြည်မင်းကုန်းနဲ့မှပြောထားတာနောက်တစ်ချက်ရှိပါတယ်။သူဒါကတော့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်။ဒါကတော့အခုသူကိုယ်တိုင်ဦးဆောင်ပြီး27ပင်းလုံးညီလာခံကျင်းပပြီးတော့လည်းဦးဆောင်လုပ်နေတဲ့ကိစ္စပါ။ဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်ကတိမ်မွေးရှုပ်ထွေးပြီးရှုပ်ထွေးတယ်ဒီလိုပဲအခုသူကျိုးပန်းနေပေမဲ့လည်းအတက်ကြရရှိတယ်ဆိုတော့လည်းပဲအတိအမှတ်ပြုပြောထားပါတယ်။ဒါပေမဲ့ဟိုမျောလင့်ချက်တွေလည်းတိုးလာနေတယ်ဟိုလက်တွေ့ဖြစ်လာအောင်လဲကြိုးစားအောင်မယ်ဆိုပြီးပြောပါတယ်ဆိုတော့ဒီမျောလင့်ချက်နဲ့တထထဲကြဖို့ဆိုရင်အစိုးရအနေနဲ့ရှစ်ဆက်ဘာတွေလုပ်ဖို့လိုမလဲဥယျာထွန်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျအ
ဲမျောလင့်တယ်လို့ဖြစ်လာဖို့ဆိုလို့ရှင်တော့ဟိုကျွန်တော်တို့ဟိုပေါ့နော်ဒီငင်းငံရေးဖြစ်စဉ်မှာအဓိကအရေးကြီးတဲ့အင်အားစုကြီးနှစ်ယောက်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်ရဲ့ဂျားမှာဒီဟိုဒီပထမအဦးဆုံးအခုနိုင်ငံရေးဆွေးနွေးပွဲသွားဖို့မြန်မာချင်းနိုင်ဆွေးနွေးပွဲသွားဖို့ NCA လက်မှတ်ထိုးဖို့ကိစ္စကိုပဲအဲဒီအငင်းကုံဖြစ်ပြီးတော့အဲ့မှာတင်တက်နေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒေါ်လန်းစုကြည်မူလာကျွန်တော်တို့ပြောထားတဲ့သဘောထားကတော့အားလုံးပါဝင်နိုင်ရေးပေါ့နော်နက်နက်ကန်တိုက်နေတဲ့ပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆိုတဲ့ဥစ္စာကိုသူတက်မတော်ကိုနားချပြီးတော့ဒီလက်ခံအောင်မပြောဆိုနိုင်ဘူးလို့သုံးသပ်ရပါတယ်။ဒါကြောင့်အခုကတော့ဒီအရေးကြီးတဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ DNA AA နဲ့ DNL စတဲ့ MN ဒီကိုကန့်ပေါ့နော်။အဲ့ဒီအဖွဲ့တွေကမပါပဲကျန်းနေတဲ့အတွက်ကြောင့်မလို့ဒီရောအရှိမတက်နိုင်ဘူးဖြစ်နေတယ်။အဲ့တော့ဒါကိုကျွန်တော်တို့ကရှေ့တက်နိုင်အောင်လို့ဆိုလို့ရှိရင်တော့တက်မတော်ကိုဟိုကျွန်တော်တို့နားဝင်အောင်ပြောနိုင်ဖို့အရေးကြီးပါတယ်နော်ဒီကိစ္စဟာ NCA လက်မှတ်ထိုးတယ်ဆိုတာကလည်းအမှန်တကယ်ကတော့ဒါအဆုံးဖြတ်ကိစ္စလည်းမဟုတ်ဘူးဆိုတာကိုလည်းတစ်ခါကတိုင်းသာလက်နက်ကိုင်အဖွဲ့တွေကိုသိအောင်သတင်းစကားပေးဖို့လိုပါတယ်ဒါကကျွန
်
တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်တို့နိုင်ငံရေးရအရေးကြီးတဲ့ကိစ္စကိုဆွေးနွေးဖို့အတွက်ဒီဟွာလေးတစ်ခုပါပဲအမှန်ကတော့ခုံလေးတစ်ခုပါပဲအဲ့တော့ဒါအပေါ်မှာကိုပဲအခုကသဘောတူညီချက်မရနိုင်တဲ့အတွက်ကြောင့်ရှေ့ဆက်မတက်နိုင်တာကတော့တော်တော်ကိုဝင်နေဖို့ကောင်းတဲ့ကိစ္စပါ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကဒီဒေါ်ဆန်းစုကြည်ဒီမင်းကုန်းထဲမှာပြောထားတာတစ်ချက်ရှိပါတယ်သူကတော့ပြည်သူအနေနဲ့အစိုးရကိုကြောက်စရာမလိုတော့ဘူးဆိုတာကိုတိုးတက်မှုတစ်ခုဖြစ်နေပြောပါတယ်ဆိုတော့အစိုးရကိုတခြားလေးလာပါဝေဖန်တင်တာရှိရင်လည်းဝေဖန်မှာဆိုပြီးတော့လည်းသူကဖိတ်ခေါ်ပါတယ်ဆိုတော့အစိုးရကိုလေးလာစောင့်ကြည့်ဝေဖန်တဲ့နေရာမှာမီဒီယာကလည်းအဓိကခန့်ကနာပါပါတယ်ဒီနေရာမှာဒီစောင့်ကြည့်ဝေဖန်တာတွေမှာရောဒီ NLD အစိုးရတက်တန်းတစ်နှစ်အတွင်းမှာဘလောက်များလှုပ်ခွင့်ကန့်ကွက်ရခဲ့ပါသလဲကိုမြင့်ကျော်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ဒီအဲ့ဒီဆိုရတဲ့တန်းတစ်နှစ်တွင်းမှာပေါ့နော်ဟိုလူတွေဟိုမီဒီယာသမားတွေရောလူတို့ရဲ့ဟိုစိတ်ထဲမှာရော 交易目因路交易目没有盘看马路好了也有看马路哎路还没有有把拉的哈路哦这种路来看咋办呢都到都被没来交出的 media 路好了在上面那边个都拿来在转那路第二那里把第二边把我喏哎路交出钞票目的苦肉拿汤目呢正面目阿内拉罗对呀嘞我喏我嘛我不理变成一般所以哦，当山书记没空来马来爸爸嘞。哦，比那点物理的、精神的那哈的、精神那个的路标嘞，都为没嘞。那得老的，确实叫个第一路给上有钱。第人家看违反你的，第三那个哦哦，西辽庄哦东边那哈没有修，这里也这哦，这路标呢，那么长无数的都没有的对呀了，我喏。哎，然后嘞，哦，路路阿的把你哭了天嘛嘞，明天他妈的。路拉宽啊，宽嘛咯，以前呐，一路下来都多，皮家木啊，宽的嘛，阿内尼的嘞，因此话那特地路呗，再看呀，苏阿贵的阿那宽的皮家木啊，宽嘛咯，阿内尼的呗，出来还没有的，对你啊，这个嘞。
OK， 接住啊，今朝路去哦，前一明年老多钱嘛的嘞，所以说物业通嘞，事情什么都给嘛，都顾没钱嘛嘞，所以说的，阿那里毛多的车，那个银行助理那边的车，得叫老下助理那边，你路银行助理耽误哦，哦，说完你呢，不老拿上来了，有啥了物业通？
你银行助理咯，我不喏，今朝路哦，你那个卡机啊的老高咯，阿那里苏亚个。啊，边啊，但哩，对南么超嘛，土这边喏，庄山书记啵喏，庄山书记你那呀咯，哦，第六街上嘛咯，对比咯，零零散散南超呢，话么西湖手表，哎，这里没有看大家边伢娃的呀，你边的嘛哩哦，奶奶的嘛哩哦，啵喏。
OK， 其实话，边来孙女别个嘞，物业中，物业叫过来把我孙女的独立，啥哩一大批都给家的独立呢，哪些呢，多大些呢，阿龙嘞，土味其实挺好的。